ကိုစီကိုစီကိုရဲ့အတိတ်ထံပိုင်းခြားတွင်မှာတတံတတံနဲ့ရှုမှတ်ပွားများအားထုတ်နိုင်အောင်တင်မလင်ငွေအထိုင်တန်တဲ့ပုဂ္ဂိုလ်များကတင်မလင်ငွေထိုင်နိုင်ပါတယ်ကျုံကျုံအထိုင်တန်တဲ့ပုဂ္ဂိုလ်များကကျုံကျုံထိုင်ပြီးတော့အားထုတ်နိုင်ပါတယ်ထိုင်တဲ့အခါမှာကိုယ့်ရဲ့အောက်ပိုင်းအနေထားဟာခုလုခုလုဖြစ်နေသလားအနေရထိုင်ရဆက်လောက်အောင်ထိုင်ရတာအဆင်မပြေဖြစ်ခဲ့ရင်ကိုယ့်ရဲ့ဝတ်ထားစားထားတဲ့အဝတ်စားတွေကတုံ့ဆွဲထားသလိုတင်းဆွဲထားသလိုအနေထိုင်ခက်နေရင်ကြိုတင်ပြီးတော့ပြုပြင်လိုက်ပါပြုတ်ပြင်းပြီးသွားပြီဆိုရင်ကိုယ်ထက်ပိုင်းလေးတွေကိုတတိထားပါကိုကတဲ့တဲ့ဖြောင်းဖြောင်းဖြစ်အောင်တတိပြုပါဘုကောင်ကိုလည်းတဲ့တဲ့ဖြောင်းဖြောင်းဖြစ်အောင်တတိပြုပါလက်အနေထားလေးကဘယ်ဘက်လဲဝါအောက်ကထားညာဘက်လဲဝါလေးအပေါ်ကတင်လက်မထိပ်သေးဖြည်းဖြည်းချင်းထိလို့ညလုံးလေးတွေမိတ်အဇံလေးတွေပိတ်ပြီးတဲ့အခါသင်ပြီးထားတဲ့အတိုင်းနှာခေါင်းနာသီးဝါထိတ်လေးမှာအာယုန်လေးညှို့ပြီးတော့လေးရှူသွင်းလိုက်လေးရှူထုတ်လိုက်အသက်ရှူသွင်းခြင်းရှူထုတ်ခြင်းဆိုတဲ့အလုပ်ကိုစတင်လုပ်လိုက်တဲ့အခါမှာတတိထားပြီးတော့နာပြီးွားကစောင့်ကြည့်ရပါတယ်အဲ့လိုစောင့်ကြည့်တဲ့အခါမှာရှုသွင်းတိုင်းရှုသွင်းတိုင်းမှာတိုးသွားတာထိသွားတာရှုထုတ်တိုင်းရှုထုတ်တိုင်းမှာတိုးသွားတာထိသွားတာတိုးမှုထိမှုလေးကိုတတိပြုပြီးတော့ကြည့်ပါတိုးတာဒီရုပ်တရားထိတာဒီရုပ်တရားရှုသွင်းလိုက်တဲ့အခါမှာတိုးမှုထိမှုမထင်ရှားရင်အေးသွားတဲ့သဘောရှုထုတ်လိုက်တဲ့အခါမှာတိုးမှုထိမှုမထင်ရှားရင်နှွေးသွားတဲ့သဘောအေးတာလည်းပဲအရှုခံရုပ်တရားနှွေးတာလည်းပဲအရှုခံရုပ်တရားဒါလေးကိုသင်ပေးခဲ့တဲ့အတွက်အတော်များများသည်ရှုထက်လာပြီနှာခေါင်းနာသီးဝါမှာအာယုံစိုက်တယ်လေးရှုသွင်းလိုက်တယ်နှာခေါင်းနာသီးထိတ်လေအာယုံစိုက်တော့ဒူတာထီတာအေးတာတမျိုးမဟုတ်တမျိုးမှထင်ရှားတာကိုကြည့်ပါပြန်ရှုထုတ်လိုက်တဲ့အခါမှလည်းဒူတာထီတာနှွေတာတမျိုးမဟုတ်တမျိုးကိုသိအောင်ကြည့်ပါအဲ့ဒီလိုမသိတဲ့အခါမှစိတ်တွေဟာပူပန်မှုတွေစိတ်ဆင်းရဲမှုတွေတောကဖြစ်မှုတွေပရိဒေဝတောက်လောင်မှုတွေအမျိုးမျိုးနှိမ့်ဆက်တာပဲသိစရာလေးကိုသိနေတဲ့အခိုက်အတန့်လေးမှာဘလောက်ငြိမ်းချမ်းလဲဆိုရင်ဒုဒ္ဒါဆိုတဲ့ရုပ်တရားလေးကိုတစ်ချက်သိရင်ဒုက္ခငြိမ်းသွားတယ်။ပရိဒီဝါတွေမတောက်တော့ဘူး။စိတ်ဆင်းရဲမှုတွေမပေါ်တော့ဘူး။ရှုထုတ်လိုက်တဲ့အခါမှာဒုဒ္ဒါလေးကိုတစ်ချက်သိဒါတွေငြိမ်းကြောက်သွားတယ်။အော်တရားဆိုတာအမတန်ချမ်းသာပါလားလို့ကိုလှုပ်တဲ့အခါမှာကိုကိုယ်တိုင်သိလာကြတယ်။အဲ့ဒါလို့ကြိုးစားရတာနေပြီးတော့ကိုနဲ့စပ်ပြီးပြနာမဲ့နာရာကျင်နာကြိုက်တာခဲတာစူးတာအောင်နာတုံနာခုံနာဒီသဘောတွေကိုလည်းကြည့်ရမယ်ဆိုတဲ့အတိုင်းပေါ်လာထင်ရှားတာကိုဆက်ရှုပါနှာခေါင်းနာသီးမှာမူတည်ရှုတယ်သူ့ထက်ထင်ရှားရင်ကိုမှပြရင်ကိုမှရှုပါအိမ်ကိုစိတ်ရောက်သွားရင်အတွေးလေးပေါ်ရင်တွေးတာကိုတွေးမှန်သိဒီတွေးတာလေးအကြောင်းလဲကုံရောချုပ်သွားရပဲသိတာနဲ့ကိုမရှိတော့ဘူးအဲ့လောက်ကြီးကိုသင်မြန်ပြီးတော့ငြိမ်းချမ်းမှုကိုရလာတယ်ဒါပဲနန်းကိုရှောက်နေတာလဲမေးတော့တဲ့နိဗ္ဗာန်ကိုရှောက်နေတာဒုက္ခပရိဒေဝတွေရဲ့ချုပ်ဆုံးဒုက္ခတွေသိတဲ့နိဗ္ဗာန်ဆိုတာဟာဒီလမ်းစဉ်တန်းရှောက်ရတာအဲ့ဒါလို့ရှောက်နန်းနေတဲ့ယောဂီများအတွေ့ကြိုးစမ်းလာတဲ့ခရီးဟာလဲရက်တွေကြာလာတာနဲ့အများဘလောက်ကြီးခရီးပောက်ခဲ့ပြီဆိုတာလေးကိုသိစေချင်ပါတယ်။ ဆရာသမားတွေရဲ့အကူအညီနဲ့ဘလောက်ခရီးတွင်ခဲ့တယ်မိမိတို့ကြိုးစားရမယ့်အပိုင်းတွေဘလောက်ပဲလိုတော့တယ်ဟောနိဗ္ဗာန်ဆိုတာအဝိဇ္ဇာနိနိလေလာဒါလေးကိုယနေ့သိအောင်လို့ပြောပြသွားမယ်ယောဂီသတော်ရှင်များအတွေ့နိဗ္ဗာန်ဆိုတဲ့ခရီးလမ်းကိုလျှောက်လန်းနေတဲ့နေရာမှာအနီးအဝေးတိုင်းတာနိုင်အောင်မှတ်တိုင်လေးတွေစိုက်စိုက်ပြီးတော့ရှင်းပြသွားမယ်နိဗ္ဗာန်ကိုရောက်နိုင်ဖို့အတွေ့တဲ့အများကြီးမဟုတ်ဘူးမှတ်တိုင်က9တိုင်ပဲရှိပါတယ်ဒီမှတ်တိုင်9တိုင်ကိုကောင်းစွာသဘောပေါက်ဉာဏ်ရောက်ရင်အော်ငါတို့တွားရမယ်နိဗ္ဗာန်ဒီမလိုတော့ပါအလွန်နီးလာပါပေါ့လားလို့ဝမ်းမြောက်ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါကြောင့်မလို့မှတ်တိုင်နိဗ္ဗာန်ရဲ့အနီးဝေးကိုယောဂီများရောက်လာတဲ့အပိုင်းခြားလေးနဲ့သုံးသပ်ဆင်ခြင်ပြီးတော့သိနိုင်အောင်ရှင်းပြသွားမယ်။စတင်ပြီးတော့တရားအမတုမိမှကိုယ်စီကိုယ်စီ၈ပါးသီလကိုခံယူစောင့်ထိန်လိုက်ကြတယ်။ဒီချိန်ကမှယောဂီတိုင်းမှာသင်ကျေတဲ့သီလရှိနေပြီ။ဒါဒီနံပါတ်၁မှတ်တမ်းကိုစိုက်လိုက်ပါပြီ။ယောဂီတိုင်းနံပါတ်၁မှတ်တိုင်ကိုကောင်းစွာရောက်ခဲ့ပြီလို့ဝမ်းမြောက်လိုက်ပါအခြေခံစပြီးတော့တရဆင်များကိုနှာခေါင်းနှာကြီးဝါလေးပေးထားတယ်။ထိုင်ပုံထိုင်ကြီးလေးကိုသင်ပေးထားတယ်။တမန်လွေထိုင်တန်ရင်တမန်လွေထိုင်ကျုံကျုံထိုင်တန်ရင်ကျုံကျုံထိုင်ကိုကိုဖြောင်းဖြောင်းခါကိုဖြောင်းဖြောင်းတက်တက်ထားလဝါလေးနှစ်ခုကိုဘဲဘဲလဝါအောက်ကထာညာဘဲလဝါအပေါ်ကတင်းလက်မချိန်လေးဖြည်းဖြည်းချင်းထိလို့မျက်လုံးလေးတွေမိတ်ပဇံလေးတွေပိတ်ပြီးတာနဲ့နေ့စဉ်နဲ့မြတ်အသက်ရှူသွင်းခြင်းရှူထုတ်ခြင်းကိုလုပ်ခဲ့ပေမဲ့တတိမထားလို့မသိခဲ့တာကိုအခုရှူဆိုင်ခိုက်မှတတိထားပြီးနာတိဝါကစောင့်ကြည့်ခိုင်းနေအဲ့လိုစောင့်ကြည့်ခိုင်းတဲ့အခါမှာရှူသွင်းလဲပဲရှူသွင်းမှန်သိလာတယ်ရှုထုတ်လည်းပဲရှုထုတ်မှန်သိလာတယ်။သိတဲ့နေရာမှာဘလို့သိလဲဆိုတော့ရှုသွင်းတဲ့အခါမှာတိုးသွားတာဖြစ်သွားတာလေးကလေရှုသွင်းတာကိုဖော်ပြသွားတယ်။တိုးတာဖြစ်တာလေးကလေရှုထုတ်တာကိုဖော်ပြသွားတယ်။နောက်တစ်ဆင့်နဲ့တိုးတာဖြစ်တာကိုမသိနိုင်တဲ့ပုဂ္ဂိုလ်များအတွေ့ရှုသွင်းလိုက်တဲ့အခါမှာအေးသွားတဲ့သဘောရှုထုတ်လိုက်တဲ့အခါမှာနှွေးသွားတဲ့သဘောဒါကိုကြည့်ခြင်းအဖြစ်လေးဝင်လေးထွက်ကိုသိခွင့်ရလာတယ်။အဲ့ဒါလို့သိခွင့်ရလို့သိလာတဲ့အခါမှာကိုယ်စိတ်လေးကိုပြန်ပြီးတော့ကြည်ညိုစရာကောင်းသွားတာခါအရင်တုန်းကကိုယ်အာယုံရောက်လိုက်ဒီအာယုံရောက်လိုက်စိတ်ညစ်စရာတွေရောက်လိုက်စိတ်ဆိုးစရာတွေရောက်လိုက်စိတ်ပြက်စရာတွေရောက်လိုက်စိတ်မကောင်းစရာတွေရောက်လိုက်ဝမ်းသာစရာတွေရောက်လိုက်နဲ့အမျိုးမျိုးရောက်ခဲ့တဲ့ရှုပ်ထွေးမှုတွေရှိတော့ဘူး။ရှင်းပြီးတော့စိတ်ထဲမှာကြီးနေတယ်နှကောင်းနာတိဝလေးမှာအာယုံစိုက်ပြီးတော့ဒုမူတီမူအေမူနှွေးမူပေါ်လာလေးကိုပေါ်တိုင်းပေါ်တိုင်းသိတဲ့အတွက်စိတ်ဟာစင်ကြင်နေတယ်စိတ်ဟာကြည်လင်းနေတယ်အာယုံပေါ်မှာအရှုခံလေးကိုအသိဉာဏ်လေးပါတဲ့သိစရာအာယုံရဲ့သိတာရဲ့သိစရာအာယုံရဲ့သိတာရဲ့ဒါပဲသွားနေတာအဲ့လိုသားတဲ့အတွက်တပါးတစ်ချာအာယုံကိုမရောက်ခဲနဲ့တဲ့စိတ်စင်ကြယ်မှုတမာတိရဲ့တည်ကြည်မှုကိုရလိုက်တဲ့အတွက်နံပါတ်1မှတ်တိုင်ရောက်သွားပြီယောဂီတိုင်းယောဂီတိုင်းဆရာသမားတွေလမ်းညွှန်မှုကိုသာတိတိကျကျလိုက်နာစမ်းပါဒီနံပါတ်1မှတ်တိုင်မရောက်မရှိရောက်ခဲ့ဒါကြောင့်ဆရာသမားတွေရဲ့ကျေးဇူးဟာစက်မကုံအောင်ကြီးတယ်လို့ပြောတာဒုတိယမှတ်တိုင်ကိုရောက်ပြီးတော့တတိယမှတ်တိုင်ကိုဘယ်လိုများရောက်နိုင်တယ်လဲဆိုတာကိုဆရာသမားတွေလမ်းညွှန်မှုရှိတာကိုတော်တော်စင်များတိတိကျလိုက်နာလိုက်တော့ရှုသွင်းတိုင်းရှုသွင်းတိုင်းမှာတိုးတဘရုပ်ဖောက်ပြန်သွားတာဖြည့်တဘောလေးဟာရုပ်တရားလေရှုသွင်းလိုက်တာအေးတဘောလေးပေါ်ရင်လည်းရုပ်တရားရှုထုတ်လိုက်တဲ့အခါမှာတိုးတာဖြည့်တာနှွေးတာရုပ်တရားအချက်ကျကျရှုသွင်းရှုထုတ်လုပ်နေတဲ့အခါမှာငါလဲရှုတာမပါသူလဲရှုတာမပါရှုကျင်တာကနံရှုနေတဲ့အမူအရာကယုံယုံနာနှစ်ပါးအလုပ်လုပ်တာကိုထင်ရှားတာကိုစက်ကြည့်တော့တိုးတာကယုံဖြည့်တာကယုံအေးတာကယုံနှွေးတာကယုံလို့ပိုင်ပိုင်နိုင်နိုင်သဘောရှင်းပြီးတော့ယုံနံအပေါ်မှာအတိညာဉ်ဂိမ့်ပြီးထင်ရှားတဲ့ယုတ်လေးပြတိုင်းပြတိုင်းကိုအတိလေးဂိမ့်ပြီးကြည့်ထန်လာတယ်။ဒါလေးကိုအာယုံညွတ်ပြီးသိနေတဲ့အတိလေးကိုလည်းနန္ဓမလို့နားလည်လာတယ်။ ခန္ဓာကိုယ်မှာသိဉာဏ်နဲ့သိတာသိဉာဏ်နဲ့သိတာအရှုကံနဲ့အရှုဉာဏ်ဒါသာလျင်ကောင်းစွာသိပြီးတော့ပုဂ္ဂိုလ်တတ္တဝါမပန်ငါးကောင်းသူကောင်းမရှိစိတ်သုံးနေတဲ့အမြင်လေးဟာစင်ကြယ်စွာနဲ့ကိုယ်တန်တန်တည်သွားတော့ဒိဋ္ဌိပြုတ်တဲ့အမြင်ဟာနံပါတ်3မှတ်တိုင်ဆက်လိုက်တာခန္ဓာမှာရှိတာကလည်းရုပ်နဲ့နံပဲဒီရုပ်ဒီနံလေးကိုသဘောပေါက်ပြီးတော့ကြိုးစားလာတဲ့အခါမှာပေါ်တဲ့တရားလေးကိုဤဓာလေးတွေ့ရုပ်တရားနှွေးဓာလေးတွေ့ရုပ်တရားနာရာကျင်ဓာလေးတွေ့တော့ရုပ်တရားကြိုက်တာသုဓာလေးတွေ့ပြန်တော့လေရုပ်တရားရုပ်ကိုယုံမှန်ပိုင်းခြားပြီးတော့ငါးကောင်သူကောင်ပုဂ္ဂိုလ်တ attva စိတ်သုံးနေတာဒိဋ္ဌိချုပ်လိုက်တာအပွားဉာဏ်ရဲ့ကိုပြုတ်နေပြီနော်ဆဲပြီးတော့ကြည့်လိုက်တဲ့အခါမှာဝမ်းသာတယ်လို့လို့ဝမ်းနေတယ်လို့လို့စိတ်မကောင်းတယ်လို့လို့စိတ်ပြက်တယ်လို့လို့လွမ်းတယ်လို့လို့ဒါဟာနန္တရားပဲအဲ့ဒါလို့နန္တရားလေးကိုနန္တရားလို့သဘောပေါက်ဉာဏ်ရောက်လိုက်ရင်ဒိဋ္ဌိပြုတ်သွားပြန်ပြီအစုကံကလည်းရုပ်နဲ့နံပဲရှိတယ်ဒီရုပ်ဒီနံကိုဒီဉာဏ်ကသင်ပေးတဲ့အတိုင်းလိုက်လိုက်ပြီးသိလိုက်တော့ရောပြီဝန်တာတရားကောင်းသွားတာကနံပါတ်3မှတ်တိုင်ကိုရောက်သွားပြီမှတ်တိုင်လေးက9ခုပဲရှိတာအခုမှတ်တိုင်3ခုတော့ရောက်နေပြီဆိုတော့နိဗ္ဗာန်ကိုတစ်ဖြည်းဖြည်းနှိမ့်လာခဲ့ပြီဘလောက်ဝမ်းမြောက်စရာကောင်းနေဆိုတာလေးပေါ်လွင်လာပြီနော်ဆရာသမားတွေသင်ပေးနေတာဒီဒီလမ်းကိုတစ်ဖြောင်းနဲ့ရောက်အောင်လို့ကြိုးစားခိုင်းနေတာငါတို့လျှောက်တဲ့လောက်ကိုခရင်ရောက်ခဲ့ပါပေါ့လားအားရစရာကောင်းလိုက်တာကျင့်တတ်စရာကောင်းလိုက်တာလို့ဝမ်းမြောက်မှုအပြည့်ဖြစ်မှာပါအဲ့ဒါလို့ကြိုးစားရှုနေတဲ့ယောဂီများကိုတိုးတယ်ချီတယ်အေးတယ်ဆိုတဲ့သဘောအလိုလိုပေါ်တာမဟုတ်ဘူးလေအကြောင်းကြောင့်ဖြစ်တဲ့အကျိုးပါနားလို့အကြောင်းအကျိုးပေါ်မှာညံရှင်းအောင်ရေပြင်နဲ့ရေပွက်နဲ့ပုံပေါ်တယ်။ရေပြင်ပေါ်မှာရေပွက်တစ်ပွက်ပွက်ဖို့ကောင်းပြင်ပေါ်ကမိုးသက်လေးကြီးကျလာတယ်။တစ်ဆက်ရေပြင်ကိုထိတယ်တစ်ပွက်ပွက်။တစ်ဆက်ရေပြင်ကိုထိတယ်တစ်ပွက်ပွက်။ပွက်တဲ့ရေပွက်လေးတွေကိုသတိထားကြည့်တော့အလိုလိုပွက်တာမပါဘူး။ရေပြင်နဲ့ရေဆက်အကြောင်းစုံလို့ပွက်သွားတယ်ရေပွက်အကျိုးတရားပဲရှိတယ်။ရေပြင်နဲ့ရေဆက်ကအကြောင်းပွက်သွားတာကအကျိုးအကြောင်းအကျိုးပဲရှိပါလားအလိုလိုပွက်တာမရှိဘူးတဦးတယောက်ရဲ့ပယောဂါကြောင့်ပွက်တာမပါအကြောင်းရှိလို့ပွက်လာတဲ့အကျိုးဓမ္မအဲ့ဒါလေးကိုဗဟိတမှာသဘောပေါက်ရင်အစ္ဆတတန်တန်ညံသွင်းလိုက်တော့နှာခေါင်းနာသီးလေးမှာသတိထားပြီးတိုးသွားတာထိသွားတာအေးသွားတာနှွေးသွားတာသိချကြည့်လိုက်တော့ရေပြင်နဲ့တူတဲ့နှာခေါင်းနာသီးမှာရှုသွင်းလိုက်တဲ့လေတီးဟူသောမိုးဆက်မိုးပေါက်နဲ့တူတဲ့လေဆိုတဲ့အကြောင်းရုပ်လေးကနှကောင်းနာသည်အခြေတည်းဟူသောရေပြင်နဲ့တူတဲ့အခြေမှာပေါင်းလဲစုံလိုက်ရောအကြောင်းပြည့်သွားပြီတိုးတဲ့သဘောရေပွက်အကျိုးပေါ်လာတယ်ထိတဲ့သဘောရေပွက်အကျိုးပေါ်လာတယ်တီးတဲ့သဘောရေပွက်အကျိုးပေါ်လာတယ်အော်ဒီရေပွက်ဒီအလိုလိုပေါ်တာမဟုတ်ပါလားနှကောင်းနာသည်နဲ့ကျွတ်သွင်းလိုက်တဲ့လေအကြောင်းစုံလို့ဖြစ်ပေါ်လာတဲ့အကျိုးတရားပါလားလို့ဉာဏ်ရောက်အောင်သင်ပေးလိုက်တော့ဉာဏ်နဲ့ရှင်းသွားတယ်။ပြန်ရှုထုတ်လိုက်ပြန်နေ။နှကောင်းနာသီးကြီးဟူသောရေပြင်ပေါ်မှာရှုထုတ်လိုက်တဲ့လေဆိုတဲ့ရေဆက်ရေပေါက်ကအကြောင်းစုံလို့ထိလိုက်တိုင်းထိလိုက်တိုင်းမှာတိုးသွားတယ်ဆိုတဲ့ရေပွက်လေးပွက်ပြန်နေ။နှွေးတယ်ဆိုတဲ့ရေပွက်လေးပွက်ပြန်နေ။အဲ့ဒါလို့ရေပွက်လေးပွက်တာဒီအလိုလိုပွက်တာမဟုတ်ဘူး။အကျိုးတရားလေးပါလားအကြောင်းကြောင့်ဖြစ်တဲ့အကျိုးပါလားလို့ဉာဏ်ရောက်သွားရင်တန်တရာဝိသိကိစ္စစင်တဲ့အမြင်ဉာဏ်ဟာနံပါတ်၄မှတ်တိုင်ကိုဆက်လိုက်ပြန်ပြီ။အော်ဆရာသမားတွေဟာဘာကြောင့်ဒီလောက်ဥပမာတွေနဲ့သဘောပေါက်လွယ်အောင်ဉာဏ်ရှင်းအောင်ရှင်းပေးခဲ့တာလဲဆိုတော့နိဗ္ဗာန်ဆိုတဲ့ပန်းတိုင်ကိုလျှောက်နှမ်းတဲ့တကယ်မရှိပဲကြော်လွားနိုင်အောင်လို့ဝေဒနာထသင်ပေးသွားတာပါလားဆိုတာအခုမှသဘောပေါက်သွားပြီဆက်ပြီးစူးစမ်းလိုက်ပါယောဂီနံပါတ်၄မှတ်တိုင်ရောက်လာပြီဆိုတော့နောက်မှတ်တိုင်၃ခုပဲကျန်တော့တာနိဗ္ဗာန်ဆိုတာဒီမဝေးတော့ဘူးနည်းနည်းလေးပဲရှိတော့တယ်မှတ်တိုင်၇တိုင်မှာအခု၄တိုင်အောင်ရောက်ခဲ့ပြီပဲဝန်တာသွားတယ်ဆိုတဲ့နတ်ဓမ္မတွေပေါ်လာတာဝန်တာကအာယုံကဓမ္မယုံမနောဆိုတဲ့စိတ်မှာတိုက်လိုက်တဲ့အတွက်ကြောင့်မလို့အကြောင်းလဲဆုံးရောဝန္တာတရားအာယုံရဲ့အကြောင်းကြောင့်ဝန္တာသွားတဲ့သောမနတ္တဝေဒနာပျော်ရွှင်နေတဲ့လောဘစိတ် ိတ်နဲ့ပြောရင်လောဘစိတ်ဝေဒနာနဲ့ပြောတော့သောမနတဝေဒနာဩနန္တမတိလေဒီအကြောင်းကြောင့်ဒီအကျိုးပါစိတ်မကောင်းတရားတွေပေါ်ပြန်ပြီစိတ်မကောင်းတရားအာယုံတွေကဓမ္မယုံမနှောဆိုတဲ့စိတ်မှာတိုက်လိုက်ပြန်တယ်စိတ်မကောင်းဘူးဆိုတဲ့ဒေါမနတဝေဒနာပေါ်ရတယ်စိတ်မကောင်းဘူးဆိုတဲ့ဒေါသစိတ်တွေဖြစ်ရပြန်တယ်ဒါအလိုလိုဖြစ်တာမဟုတ်ဘူးဒီအကြောင်းကြောင့်ဖြစ်လာတာစိတ်မကောင်းတရားအာယုံအကြောင်းရှိရင်စိတ်မကောင်းဘူးပျော်ရွှင်တရားအာယုံပေါ်လာရင်ပျော်ရွှင်တယ်လွမ်းတရားအာယုံပေါ်လာရင်လွမ်းတယ်သတိရတဲ့အာယုံပေါ်ရင်သတိရတယ်ဒါတွေကအလိုလိုဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပဲလို့ဉာဏ်မှလည်းရှင်းသွားရောယောဂီနံပါတ်၄မှတ်တိုင်ဆက်လိုက်ပြန်ပြီအဲ့ဒီကတသင့်တည်းပြီးတော့ဆရာသမားတွေလက်ညွန်တဲ့အတိုင်းကြိုးစားလိုက်တော့ပွက်နေတဲ့ရေပွက်လေးသည်ပွက်ပြီးရင်ပြက်တယ်ဒါလေးကိုသင်ပေးထားတယ်အခုလည်းပဲတဲ့ရှုသွင်းလိုက်တော့တူးလာလေးပေါ်တယ်ကြည့်လိုက်တော့မရှိတော့ပြန်ဘူးရှုသွင်းလိုက်ပြန်တယ်အေးလာလေးပေါ်တယ်ကြည့်လိုက်တော့မရှိတော့ပြန်ဘူးရေပွက်လေးဒီပွက်လဲပွက်တယ်ပြက်လဲပြက်သွားတယ်ပြန်ရှုထုတ်လိုက်ပြန်တယ်တိုးတဲ့သဘောလေးပေါ်တယ်ကြည့်လိုက်တယ်မရှိတော့ရှုထုတ်လိုက်တယ်နွေးတဲ့သဘောလေးပေါ်တယ်ကြည့်လိုက်တယ်မရှိတော့ဘူးဩအကြောင်းတရားကပြုပြင်လို့ပေါ်တဲ့အကျိုးဓမ္မဟာအကြောင်းတရားကလည်းမမြဲတော့အကျိုးတရားလည်းမမြဲဘူးဆိုတာဖြစ်တာပြက်တာကပြောနေပါလားငါကတော့ဝန်းနေပြအာယုံလေးပေါ်လာတယ်ဖြတ်သူလိုက်လိုက်လက်လိုက်ပြီးတော့ဝန်းနေလာတယ်ပြောစရာအာယုံလေးလည်းပေါ်ရောပြောရွှင်တဲ့အနိဋ္ဌာရိကပေါ်လာတယ်ဒါမြင်ဝန်းနေပြအာယုံပေါ်လို့ဝန်းနေတာပဲဒီအကြောင်းလည်းကုန်ရောဒီအကျိုးလည်းမရှိပါလားတော့ရှင်းသွားတယ်ဝန္တာပြန်အာယုံပေါ်တော့ဝန္တာသွားတယ်ဒီအာယုံကလည်းဒီအကြောင်းရှိလို့ဒီအကျိုးပေါ်တာဒီအကြောင်းလည်းမရှိရောဒီဝန္တာတာလည်းချုပ်သွားတယ်ဘာတစ်ခုမှမခိုင်မြဲပါလားဆိုတာယောဂီများရဲ့ဉာဏ်မှာကောင်းစွာရှင်းသွားရင်အရှုခံတရားဘယ်နေရာကပေါ်ပေါ်ဖြစ်ပြီးရင်ပြည့်နေတယ်ဖြစ်ပြီးရင်ပြည့်နေတဲ့တရားလေးကိုသာဉာဏ်ရောက်အောင်ကြည့်ထန်လာတဲ့ယောဂီဖြစ်ပျက်ကိုမြင်တဲ့ယောဂီဖြစ်ပျက်ကိုရှုတတ်နေတဲ့ယောဂီနံပါတ်5မှတ်တိုင်ရောက်သွားပြီဆရာသမားတွေရဲ့အခုအညီနဲ့လက်တွဲခေါ်လာတာကိုစက်တန်းလိုက်တတ်တဲ့မြည်သူမစိုးဒီနံပါတ်5မှတ်တိုင်ကိုရောက်တယ်နောက်နှစ်မှတ်တိုင်ပဲကျန်တော့တယ်အဲ့ဒီနှစ်မှတ်တိုင်ကိုကြော်ရင်နိဗ္ဗာန်ရဩမှတ်တိုင်ခေါ်တာငါမှတ်တိုင်တော့ရောက်ခဲ့ပြီမှတ်တိုင်ရင်းတစ်ခုပဲကျန်တော့လေအဲ့ဒီမှတ်တိုင်တစ်ခုကလည်းယောဂီများကိုလုတ်ရမယ်လုတ်ကဘာလဲမေးတော့ပေါ်လာတဲ့တရားလေးဖြစ်နိုင်ပြည့်နိုင်ပေါ်နိုင်ပြောင်းနိုင်မမြဲတာလေးပဲကြည့်ရပါအဲ့ဒီမမြဲတာလေးကိုပဲတဆိုင်မှမှကြည့်သွားကြည့်ရင်ကြည့်ရင်နဲ့ခေါင်းကိုခြေလက်ဒုပောင်ခါဆိုတဲ့ပြည့်ညတ်တေကိုတတူသသတမုံတမွားမတွေ့ရတော့ပဲပရမတ်သဘောလေးဟာညာအောက်မှာခုကြည့်ခုမရှိဘူးတပြက်ချင်းပြက်နေတာကိုပဲမြင်ရတော့တယ်အဲ့ဒါလို့မြင်ရတဲ့အတွက်ဘယ်တရားပေါ်ကောအပြည့်ကြည့်ပဲတွေ့ရတဲ့အတွက်အရှုခံတရားဒီပေါ်မှာတဏ္ဍေထားပြီးရှုနိုင်တဲ့သဘောဟာဥပေက္ခာပါဥပေက္ခာထားပြီးရှုနေတဲ့တဏ္ဍေထားပြီးတော့အရှုခံလေးတွေကိုကိုကသိနေတဲ့အသိလေးကဉာဏ်တော်အရှုခံကသင်္ခါရသင်္ခါရဓမ္မတွေအပေါ်မှာတဏ္ဍေထားပြီးတော့ကိုနဲ့မဆိုင်တဲ့အသိဒသိဉ္စနဲ့အမြင်တပြက်တည်းပြက်တာကိုပဲအမြင်များလာတဲ့ယောဂီရဲ့တန်တန်မှာသင်္ခါရတရားတွေကိုဥပေက္ခာထားပြီးဉာဏ်မြင်နေတာမို့လို့သုံးမျိုးပေါင်းလိုက်ရင်သင်္ခါရဥပေက္ခာဉာဏ်ဩဒီတရားလေးကိန်းသွားရင်ယောဂီနံပါတ်6ရောက်သွားတာပဲမိမိကြိုးစားနေတဲ့အရှုခံတရားကိုအပြက်လေးတွေတရက်တမြင်နေရင်နံပါတ်6မှတ်တယ်အဲ့ဒီကနေပြီးတော့မှရှုရင်းကနေညံအောင်မှကြည့်နေတဲ့အမြင်လေးဖြားဆိုဆုံးသွားနံပါတ်6မှတ်တယ်ရောက်သွားပြီနိဗ္ဗာန်ကိုအာရုံပြုလိုက်နိုင်တယ်အဲ့ဒီနှစ်မှတ်တိုင်ကြတော့ယောဂီဓမ္မကဆောင်ပို့လိမ့်မယ်ကိုကြိုးစားနေတဲ့တရားကဉာဏ်ကိုထက်တဲ့ထက်အားကောင်းတဲ့ကောင်းအောင် ပန့်ပိုးသွားလိမ့်မယ်ရှိက၅မျိုးကဆရာသမားတွေရဲ့အကူအညီနဲ့ရောက်မယ်နောက်၄မျိုးကတရားကတောင်းပို့လို့ရောက်မယ်ဆိုတော့ယောဂီတို့အတွက်မလုပ်ရမလဲလုံလာလေးစိုက်ပြီးတော့ကြိုးစားပေးရုံပဲတရားတရားလေးချက်တောင်းမွေးပြီးတော့ကြိုးစားပေးရုံပဲကိုယ့်ဘက်ကဘယ်တော့စွန့်နိုင်ရမယ်လိုက်နာနိုင်ရမယ်ငြိမ်းချမ်းတဲ့နိဗ္ဗာန်အပူပင်နေကင်းတဲ့နိဗ္ဗာန်ဒုက္ခမှန်သမျှစိတ်ဆင်းရဲမှုအပေါင်းမရှိတဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုရောက်ချင်ရင်ပြောတဲ့အတိုင်းမှတ်တမ်းလေးခုနှစ်ခုကိုကြကြနက်နက်စိုက်ပါသီလတွေကိုစောင့်ထိန်ပြီးစင်ကြယ်တာကပထမမှတ်တမ်းတဏီပြောရင်တော့ဝိတ္တုတ္တိခုနှစ်ပါးမှာသီလဝိတ္တုတ္တိသီလစင်ကြယ်တာကိုပြလိုက်တာနံပါတ်1အနေနဲ့ကိုယ့်ရဲ့အရှုခံတရားပေါ်မှာပေါ်တိုင်းပေါ်တိုင်းလေးကိုသိလို့တည်ကြည်တဲ့သမာဓိစိတ်စင်ကြယ်တာဒီစိတ်တဝိတ္တုတ္တိလို့ခေါ်တယ်ဒုတိယမှတ်တိုင်းရှုနေတဲ့အရှုခံတရားလေးတွေပေါ်မှာလှုပ်တာတိုးတာထိတာနာတာကျင်တာကြိုက်တာခဲတာရုပ်တရားဒါလေးကိုအာယုံတို့သိနေတဲ့စိတ်ကနန္တရားယုတ်တရားနဲ့နန္တရားပဲရှိတယ်လို့ပိုင်းခြားပြီးတော့ဒိဋ္ဌိပြုတ်တော့နံပါတ်3မှတ်တယ်ဆိုတာဒိဋ္ဌိဝိတ္တုတ္တိကိုပြောသွားတာဒီတရားတွေဒီအလိုလိုပေါ်တာမဟုတ်ဘူးရေခြင်းရေပွက်ပမာအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲလို့အကြောင်းအကျိုးပေါ်မှာသိသိတတ်တဲ့ဉာဏ်လေးကိုပုံဖော်ပြီးတော့ရှင်းပြတဲ့အတွက်ယောဂီရဲ့တန်တမ်းမှာအကောင်းစွာမြင်လိုက်ရတာကသင်္ခါဝိတ္တနာဝိတ္တုတ္တိဆိုတဲ့နံပါတ်1မှတ်တိုင်အဲ့ဒီမှတ်တိုင်ကနေတဆင့်တဲပြီးတော့ကြိုးစားလိုက်တော့ဒီအကြောင်းမမြဲလို့ဒီအကျိုးမမြဲတဲ့ယုံနံကြီးရဲ့ဖြစ်ပျက်ကိုမြင်လိုက်တော့မေတ္တာမေတ္တာဉာဏတတနာဝိတ္တုတ္တိဆိုတဲ့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်လေးကိုယ်တန်တန်ကိန်းသွားတော့နံပါတ်5မှတ်တိုင်အဲ့ဒီကနေပြီးတော့အကြည့်မခံလောက်အောင်တပြက်တည်းပြက်နေတဲ့တသိန်းဆန်တဲ့အမြင်ကိုယ်တန်တန်မှရအောင်ကြိုးစားလိုက်တဲ့သင်္ခါရုပ္ပခာဉာဏ်ကိုကောင်းစွာကိန်းလာတဲ့ပုဂ္ဂိုလ်ကြတော့ပရိပရဏဉာဏတတနာဝိတ္တုတ္တိဆိုတဲ့နံပါတ်6မှတ်တမ်းကိုရောက်သွားတယ်။အဲဒီကနေပြီးဉာဏ်ကလည်းအကောင်းအလုံးလင်းမြန်တဲ့ဖြစ်ချက်တွေကိုမြင်ဖြတ်ဆိုလဲသုံးသွားရောဉာဏတတနာဝိတ္တုတ္တိဆိုတဲ့နံပါတ်6မှတ်တမ်းဟာမတ်ဖို့နိဗ္ဗာန်ကိုအာရုံပြုတာပါပဲ။အော်ဆရာသမားတွေမှတ်တမ်း9ခုစိုက်ကြသွားတာဟာငါတို့သိခွင့်ရခဲ့ဘူးတဲ့ဝိတ္တုတ္တိ9ပါးကိုခြေခံထားရှင်းသွားတာပါလား။ငါးမှတ်တိုင်းရှိကဆရာသမားတွေရဲ့အကူအညီနဲ့ရနိုင်တယ်။နောက်နှစ်မှတ်တိုင်းကဓမ္မကတောင်းဖို့လို့ကိုကြိုးစားနေရောက်နိုင်ပါလားလို့ကောင်းစွာသဘောပေါက်ပြီးအရှုခံတရားတွေပေါ်မှာအတိအမြင်များအောင်ပြောပြသင်ပေးတဲ့အတိုင်းပေါ်ရာထင်ရှားလေးတွေမှာအာယုံလေးစိုက်ပြီးတော့အရှုခံရဲ့သဘောထားအမှန်လေးတွေကိုမြင်ရတယ်